မြန်မာနိုင်ငံကနေကိုဗစ်-19ကူးတာမှုခံယူပြီးထိုင်ဝမ်ကိုပြန်လာတဲ့အမျိုးသားတူဦးကိုဗစ်-19ထပ်မံဖြစ်တာတွေ့ရကြောင်းထိုင်ဝမ်ရဲ့90ရောဂါထိန်းချုပ်ရေးဌာနCECC ကနိုဝင်ဘာလ6ရက်နေ့မှာကြေညာပါတယ်အသက်30ကျော်ထိုင်ဝမ်အမျိုးသားဟာမြန်မာနိုင်ငံမှာမတ်လာတုန်းကအလုပ်သွားလုပ်ပြီးစက်တင်ဘာလ6ရက်နေ့မှာဖြားနာနေမကောင်ဖြစ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာပဲကိုဗစ်- ပြန်ခဲ့တာပါ၄စီအရောက်မှာသူမြန်မာပြည်မှာကိုဗစ် -19 ကုသမှုခံယူခဲ့ကြောင်းအသိပေးတာကြောင့်ဆေးစစ်တာမှာတော့ကိုဗစ် -19 ဖြစ်ပွားမှုမရှိတာကိုတွေ့ခဲ့ရပါတယ်။ဒါပေမဲ့နိုဝင်ဘာလ23ရက်နေ့မှာတော့ကျန်းမာရေးပိုဆိုးလာတာကြောင့်ကိုဗစ် -19 ပြန်စစ်ခဲ့တာမှာနိုဝင်ဘာလ18ရက်နေ့မှာကိုဗစ် -19 ဖြစ်နေတာကိုဓာတ်ခွဲအတည်ပြုချက်ရခဲ့တယ်လို့ထိုင်ဝမ်ဆိုးရရဲ့ကုသရောဂါထိန်းချုပ်ရေးဌာန CECC ကကြေညာထားပါတယ်။မြန်မာနိုင်ငံမှာလည်းကိုဗစ် -19 အထူးပြုလူနာကအင်္ဂါနေ့မှာအနည်းငယ်တိုးလာပါတယ်။အင်္ဂါနေ့နောက်ဆုံးထုတ်စည်းရုံးအရကိုဗစ် -19 ကူးစက်ခံအထူးပြုလူနာ1569ယောက်ရှိပြီး24နာရီအတွင်းသေဆုံးသူ26ယောက်ရှိပါတယ်။ကိုဗစ် -19 အထူးပြုလူနာစုစုပေါင်း91,930ကျော်ရှိပြီးသေဆုံးသူစုစုပေါင်းက1625ဦးရှိပါတယ်။